ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဟာဒေသတွင်းမတီးမငြိမ်ဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်လာနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ကသတိပေးပြောကြားပါတယ်။အကြမ်းဖက်တန်လျာအဆုံးသတ်အောင်လုပ်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းသလိုနိုင်ငံတကာအသိုင်းအဝိုင်းကလည်းအခိုင်အမာကြိုးပမ်းလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံပြောပြမှာပါ
။ရခိုင်ပြည်နယ်ကလုံခြုံရေးလူသားပေးဒုက္ခအခြေအနေနဲ့လူခွင့်ရေးအခြေအနေတွေအပေါ်အထူးပဲစိုးရိမ်နေကြောင်းနဲ့အဲ့ဒီပြည်နယ်မှာခွဲခြားဆက်ဆံမှုမျှော်လင့်ချက်ကင်းမဲ့မှုနဲ့အလွန်အမင်းဆင်းရဲမွတ်တည်မှုတွေတမိုင်းကြောင်းနဲ့ချီပြီးရှည်လျားစွာဖြစ်ခဲ့တာကိုမိမိတို့အနေနဲ့ကောင်းကောင်းသတိပြုမိပါတယ်လို့အတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။စက်တင်ဘာလ13ရက်ဗုဒ္ဓနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့သတင်းထုတ်တွေကိုပြောဆိုရမှာဒေသတွင်မတည်မငြိမ်ဖြစ်စေတဲ့အကြောင်းတစ်ခုဖြစ်နေပြီဆိုတာကိုလည်းထည့်သွင်းသတိပေးသွားတာပါ။
Nearly 125,000 people, victims of unbearable suffering and desperation.
မကန်စားနိုင်လောက်တဲ့ဘေးဒုက္ခတွေ၊စိုးရိမ်ကြောက်ရွံ့မှုတွေရဲ့ဒဏ်ကိုခံရသူလူပေါင်း 32,500 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြပါတယ်။အကြမ်းဖက်ဖြစ်ရတွေကနေထွက်ပြေးဖို့ကြိုးစားသူအများအပြားအသက်ဆုံးရှုံးခဲ့ကြပါတယ်။ရိုဟင်ဂျာတွေရဲ့ဇောရကတဲ့ပြောဆိုမှုတွေနဲ့မဖြေရှင်းရသေးတဲ့ပန်ကြားချက်တွေကျွန်တော်တို့ပေါ်တက်ရောက်မှုရှိနေတာသက်ကိုကြာလွန်တော့ပါပြီ။ဒါဟာဒေတာရမတီမငြိမ်ဖြစ်မှုမှာညှင်းပယ်လို့မရတဲ့အကြောင်းတစ်ခုဖြစ်လာနေပါပြီ
။ထွက်ပြေးသွားတယ်ဆိုတဲ့လူကြီးတွေကအခုဆိုရင်3,800နီးပါးရှိသွားပြီလို့လည်းမစ္စတာဂူတာရက်ကဆိုပါတယ်။ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အထူးဆိုရင်ချက်ကိုဖော်ပြထားတဲ့စာတစောင်းကိုသိမကြသေးခင်ကပဲအတွင်မှုချုပ်ကလူညိုရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ထားတာပါ။အဲ့ဒီစာထဲမှာအကြမ်းဖက်အခြေအနေအဆုံးသတ်စီဖို့နဲ့အခြေခံအကြောင်းတရားတွေကိုဖြေရှင်းဖို့လှုံ့ဆော်ရမယ့်အဆင့်အမျိုးမျိုးကိုအဆိုပြုတင်ပြခဲ့တယ်လို့မစ္စတာဂူတာရက်ကသတင်းထုတ်တွေကိုပြောပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုံ့ဆော်ရမှာကိုလည်းပြောသွားပါတယ်
။ The international community must undertake concerted efforts to prevent any further escalation.
အခြေအနေတွေနောက်ထပ်အရှိန်မြင့်လာမှာကိုတားဆီးဖို့နဲ့ပြည်ပြည်စုံနဲ့အဖြေတစ်ခုကိုရဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အားလုံးပူးပေါင်းပြီးကြိုးပမ်းလှုံ့ဆော်ကြရပါမယ်။
တကယ်ကတော့ရခိုင်ပြည်နယ်ကဖြစ်ရတွေအပေါ်မှာကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံအများပြားကမြင်တာနဲ့မြန်မာအစိုးရအပါအဝင်မြန်မာလူထုအများစုကမြင်တာကြားမှာအကြီးအကျယ်ကိုကွာဟနေတာပါဒီအချိန်ဒီအောက်မှာပဲမြန်မာအစိုးရကလည်းမစ္စတာဂူဒရက်စ်ကတိုက်တွန်းပြောဆိုသွားပါသေးတယ
် And the authorities in Myanmar must take determined action to put an end to this vicious cycle of violence and to provide security
ဆိုရတဲ့အကြမ်းဖက်တန်တရာအဆုံးသတ်စေဖို့လုံခြုံရေးပေးဖို့နဲ့လိုအပ်နေသူတွေအားလုံးကိုအကူအညီပေးဖို့မြန်မာအာဏာပိုင်တွေအနေနဲ့အခိုင်အမာလှုပ်ဆောင်ရပါမယ်။အသက်ကယ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မှထားပဲခွင့်ပြုဖို့သူတို့ကိုကျွန်တော်တို့တိုက်တွန်းပါတယ်
။လက်ရှိအချက်တည်းရဲ့အခြေခံအကြောင်းရင်းတွေလို့သူယူဆတဲ့ကိစ္စတွေကိုကံပြေဖြေရှင်းဖို့လဲမစ္စတာဂူထရက်စ်ကထည့်ပြောသွားပါသေးတယ်။အဲ့ဒီအကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုတာဒါမှမဟုတ်လဲအနေအဆုံးအဆင့်လက်ရှိအချိန်မှာလွတ်လပ်ဆောင်သွားလောက်ခွင့်အလုပ်အကိုင်းပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတွေရဖို့အတွက်တရားဥပဒေနဲ့အညီလှုံ့ဆော်ရမယ်လို့ပြောပါတယ်။သူပြောသွားတဲ့မူရင်းအတိုင်းအရ American Rohingya Salvation Army အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုသူ့အနေနဲ့ပြစ်တင်ရှုတ်ချထားပေမဲ့မြန်မာလူမျိုးရင်းတပ်ဖွဲ့တွေကခွဲခြားတတ်မှတ်မှုမရှိတိုက်ခိုက်တယ်ဆိုတဲ့သတင်းတွေကိုလည်းမပြတ်ရနေတယ်လို့ Mr. Guthrie ကထည့်ပြောသွားပါတယ်။ဒီတိုက်ခိုက်မှုတွေဟာအစွန်းရောက်လာပိုးပြီးတိုးလာတဲ့အခြေအနေကိုသာရောက်စေမယ်လို့လည်းဆိုပါတယ်။အစုံးတက်မှာတော့ကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းသလိုထွက်ပြေးသွားတယ်လို့ဆိုသူတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံထားတဲ့အပေါ်လဲကျေးဇူးတင်စကားပြောသွားပါတယ်။မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြံဖက်အုပ်စုအဖြစ်သတ်မှတ်ထားသလိုအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဆောင်ရွက်ဖို့ကော်မတီတရက်ကိုလည်းစက်တင်ဘာလ12ရက်နေ့ကပဲဖွဲ့စည်းခဲ့ပါတယ်။ဒါကရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကသတင်းထုတ်တွေကိုပြောဆိုတဲ့တနေ့တည်းမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းဆွေးနွေးခဲ့ကြပြီးအကြမ်းဖက်အခြေအနေတွေပေါ်ပြစ်တင်ရှုတ်ချကြောင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။